တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့၈ဖွဲ့ကထိပ်သီးခေါင်းဆောင်တွေရဲ့အရေးပေါ်အစည်းအဝေးမနေ့ပြန်မှာကျင်းပဖို့ရှိနေပါတယ်။ဒီအစည်းအဝေးမှာတော့အဓိကမြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦး ABSDF နဲ့ရခိုင်ပြည်လူမျိုးရေးပါတီ ALP ရဲ့အဖွဲ့ဝင်တချို့ဖမ်းဆီးခံထားရတဲ့ကိစ္စတွေကိုအလေးထားဆွေးနွေးဖို့ရှိနေပါတယ်။ဒီအကြောင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးထားတဲ့လက်နက်ကိုင်အဖွဲ့၈ဖွဲ့ကထိပ်သီးခေါင်းဆောင်တွေပါဝင်တဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်အဖွဲ့ PPST ရဲ့ရေးပေါ်အစည်းအဝေးကိုဒီလ၁၀ရက်နေ့ကစတင်ပြီး KNU ဌာနချုပ်လော်ခီလာမှာ၂ရက်ကြာကျင်းပမှာဖြစ်ပါတယ်။ဒီရေးပေါ်အစည်းအဝေးမှာအဓိကဆွေးနွေးမယ့်အချက်တွေကို NCA လက်မှတ်ရေးထိုးထားတဲ့ပိုးအမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNLO ရဲ့နာယကဗိုလ်မှူးကြီးခွန်ဥကာကအခုလိုပြောပါတယ်။
ကျွန်တော်တို့ကတော့ဒါရေးပေါ်အစည်းအဝေးလို့ခေါ်ရတယ်ကြာဟုတ်ပါဘူးရေးပေါ်ကအဓိကတော့ဖွဲ့ဝင်ဖွဲ့စည်းတွေမှဖြစ်နေတဲ့အရေးပေါ်အခြေအနေလေးတွေပေါ့ဥပမာ ALD ဒီခိုင်အဖွဲ့ကြီးကဒီလက်နက်နဲ့အဖန်ခါနဲ့ကိစ္စဒီတည်းကမှဟာလာဘုံကွန်ပြီးရေးပေါ်မင်းသေးကိုဟာလာဖန်ခါနဲ့ကိစ္စနောက်တော့ဘလို့ဖြစ်ရှင်းလဲပေါ့ဒီအနည်းနာလေးတွေရှာဖို့နောက်ပြီးတော့ဒီနောက်တော့ဒီလိုမဖြစ်အောင်ဘလို့ခံတာမလဲဖြစ်လာရင်အများဆုံးဘလို့လုပ်မလဲဒါလေးတွေပေါ့ဗျာကျွန်တော်တို့ကဒီတောက်ကျမှာပတ္တနာတွေဖြစ်နေတဲ့ခါကျတော့ပတ္တနာတွေကြားမှာဒီလိုအရေးကြီးနေရှိရင်လုံလုံဟန်လေးတွေတော့ဆက်ကြည့်ဖို့လိုပါဘူးအဲ့ဒါလေးပါ
ပြီးခဲ့တဲ့ဒီဇင်ဘာလ9ရက်နေ့က ALP ကဗိုလ်မှူးကြီးအဆင့်ရှိသူအပါအဝင်3ဦးဟာ AK-49 တနက်16လက်နဲ့အတူကရင်ပြည်နယ်ဖအံမြို့မှာဖမ်းဆီးခံခဲ့ရတာဖြစ်ပြီးABSDF ကဘိုးကော်မတီဝင်ကိုမင်းထေးကတော့ဒီဇင်ဘာလ28ရက်နေ့ကလိုင်ဇာအသွာစိန်လုံပူပေါင်းဂိတ်မှာမတရားအသင်းနဲ့ဆက်သွယ်မှုပုံမှန်ဆက်ခွန်တင်နဲ့ဖမ်းဆီးခံထားရတာဖြစ်ပါတယ်။မြန်မာနိုင်ငံလုံးဆိုင်ရာကြောင်းသားများဒီမိုကရက်တစ်တပ်ဦး ABSDF ကဒုဥက္ကဋ္ဌရဲဘော်မျိုးဝင်းကတော့မနက်ဖြန်မှကျင်းပမဲ့အစည်းအဝေးမှာရဲဘော်မင်းထေးကိစ္စကိုအခြေခံပြီး EA ကိုခေါ်တိုင်းရင်းသားလက်နက်ကိုင်အဖွဲ့ရဲ့အနာဂတ်အရေးကိုထည့်သွင်းဆွေးနွေးသွားမှာဖြစ်ကြောင်းပြောပါတယ်။
တော့ဆွေးနွေးတင်မှာဆိုကော်မတီကိစ္စဆိုတာတဲ့ကိုအခုလိုမျိုးကျွန်တော်လက်မယူတတာအဖွဲ့စည်းရဲ့တာဝန်ရှိတဲ့သူတွေခီးသွားလာမှုကိစ္စတွေရောပြီးရော NCA လက်မိုင်းမြေထုတ်တဲ့အဖွဲ့စည်းနဲ့ဆက်စားတဲ့ကိစ္စတွေပါရောရရှိတွဲပါကျွန်တော်သိချာစဉ်းစားဆွေးနွေးလို့လေကျွန်တော်တို့ကဒီညီချင်းဖြစ်စင်မှာလက်မမထိုးသေးတဲ့လူတွေအားလုံးပါဝင်တာနိုင်ရေးကြော်တဲ့ကျွန်တော်ဥတီမိုင်းချိုးမှန်းနေတာကိုကျွန်တော်တို့လိုအခြေရဒီညပိုင်းမှာပဲအင်အားစုနဲ့ကျွန်တော် EEO တွေတွေ့ဖြစ်မှာပဲ NCA ထိုးထားတဲ့ဟာတွေလေအဲ့လိုမျိုးနိုင်ငံရေးတွေ့ပြတဲ့ဟာတွေချိုးမှန်းတဲ့ခါကျရင်စကွန်တေးရဆိုတာဟာမျိုးနဲ့အလားတူပြဿနာမျိုးဖြစ်နမလားဆိုတော့ဆွေးနွေးမှုတွေရှိနေတာကိုအဲ့ဒီအနေထားပေါ်မှာအဲ့ဒီကိစ္စတွေပေါ့မှာပေါ့ဒီကော်မတီကိစ္စပေါ်မှာချိန်ခံပြီးတော့မှဈေးဆက်ကျွန်တော် EEO တွင်သွားလာမှုလို့ချိုးမှုကိစ္စတွေလည်းပဲကျွန်တော်ဆွေးနွေးမှာပေါ့
ရဲဘော်မင်းထေဖန်စီခံရတာနဲ့ပတ်သက်ပြီးအမျိုးသားပြန်လည်တင့်မြတ်ရေးနဲ့ငြိမ်းချမ်းရေးဘူဌာနဥက္ကဋ္ဌဒေါ်ဆန်းစုကြည်စီကိုစာပေးပို့ထားသလိုအစိုးရနဲ့လည်းညှိနှိုင်းဆွေးနွေးအဖြေရှာဖို့ကြိုးစားနေကြောင်းဆက်ပြောပါတယ်
။ဘူလာတလို့တော့ကော်မတီလွန်မြောက်နိုင်ရေးတော့ကျွန်တော်တို့တော့ဒီတခြားအစိုးရနဲ့ရောဆက်လက်ညှိနှိုင်းပြီးဆောင်ရွက်သွားဖို့တော့ကျွန်တော်ကြိုးပမ်းသွားမှာပါ။ဒါကြောင့်မလို့ကျွန်တော်ဒီအခုရပ်ပတ်တက်မှလည်းပဲတခြားဆိုရဖက်တောင်းဝန်ရှိနေကျွန်တော်မိညာသွားမယ်။ကျွန်တော် NRC ဥက္ကဋ္ဌကြီးကိုလည်းဒီကိစ္စဆိုင်စာပို့ထားတာရှိနေတယ်။အဲ့တော့အစိုးရဖရန်ဒီလည်းပဲဒီကိစ္စနဲ့ပတ်သက်ရောဘယ်လိုဆောင်ရွက်နေသလဲဆိုတာဟာညီချင်းကော်မရှင်ရော NPC ရောကျွန်တော်တို့ဆက်လက်ပြီးတော့ကျွန်တော်မေးမြန်းပြီးညီလက်ဆောင်သွားနေဖို့တော့ပေါ့ဒီကကြီးကြီးဆိုတော့ဒီညီလက်ဆောင်နေပြီးတော့မှဒီသတင်းအောင်ပြည်လဲအောင်ဖြစ်ရှင်းနေဖို့တော့ပေါ့နော
် NCA ကိုလက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့၈ဖွဲ့ရဲ့ရေးပေါ်အစည်းအဝေးမှာအဖွဲ့အစည်းအသီးသီးကထိပ်သီးခေါင်းဆောင်၈ယောက်နဲ့အထောက်အကူပြုအဖွဲ့ဝင်၈ဦးတို့ပါဝင်တက်ရောက်ဖို့ရှိနေပြီးဒီအစည်းအဝေးမှာ2019ခုနှစ်အတွက်လုပ်ငန်းလမ်းစဉ်ချမှတ်ရေးကိုလည်းထည့်သွင်းဆွေးနွေးပွဲရှိနေပါတယ်